ရိုဟင်ဂျာမွတ်စလင်တွေရဲ့ကံကြမ္မာဟာမဖြစ်ဆင်းနိုင်သေးတဲ့ပြဿနာတစ်ခုဖြစ်တယ်လို့ပုပ်ယဟမင်းကြီးဖရန်စစ်ကတောက်ကြနေမှာပြောကြလိုက်ပါတယ်။ဗာတီကန်နန်းတော်ကစက်တမမြောက်ပေါ်ခမဆောင်မှာပိဋကတ်ကိုဟောကြားရမှာရိုဟင်ဂျာမွတ်စလင်တွေပြုတ်မှုဆက်ဆံခံနေရတဲ့အပေါ်ပုပ်ယဟမင်းကြီးကဝေဖန်လိုက်ပြီးကြုံတွေ့နေရတဲ့အခြေအနေဟာလည်းစစ်ပွဲတစ်ပွဲလိုပဲလို့ညှိညွန်းပြောကြားသွားပါတယ်
။ Pensiamo a quei fratelli nostri de Rosigna.
ရိုဟင်ဂျာတွေကညီကောင်မောင်နှမတွေအတွက်စဉ်းစားကြည့်မယ်ဆိုရင်ဒီလူတွေဟာတနေရာကနေတနေရာကိုမောင်းထုတ်ခံကြရသူတွေဖြစ်တယ်။ပင်လယ်ကိုဖျက်ပြီးစိတ်ကန်းတစ်ခုကန်းချစ်တစ်ခုကိုရောက်ပြီးလို့တောက်ရင်နဲ့အစားအစာတွေပေးပြီးတော့မှသူတို့ဟာပင်လယ်ထဲကိုနောက်တစ်ခါမောင်းထုတ်ခံရပြန်ပါတယ်။ဒါကြောင့်သူတို့ရဲ့ပြဿနာဟာမဖြစ်ဆင်းနိုင်သေးတဲ့ပြဿနာတစ်ခုစစ်ပွဲတစ်ပွဲဖြစ်တယ်လို့အကြမ်းဖက်မှုတက်ဖြတ်မှုလို့လည်းခေါ်နိုင်ပါတယ်လို့ပုံရံမင်းကြီးဖရန်စစ်ကအီတလီဘာသာနဲ့ဟောကြားသွားခဲ့တာပါ။ဖိနှိပ်မှုတွေခွဲခြားဆက်ဆံခံရမှုတွေကြောင့်ဆိုပြီးရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေထွက်ခွာပြီးမလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေအပါအဝင်ဒေသရင်းနိုင်ငံတွေစီကိုရောက်ရှိနေကြတာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကလူမျိုးတစ်မျိုးအဖြစ်တရားဝင်အသိအမှတ်ပြုမထားပါဘူး။